အင်္ဂလိပ်ဒီနေ့လေနိုင်ငံရေးနဲ့ဘောကားပြီးသားဆိုတဲ့ခေါင်းစဉ်နဲ့အင်္ဂလိပ်ဥဆောင်ပြီးတော့ဆွေးနွေးပွဲလုပ်ခဲ့လို့ကြားတယ်အဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနည်းနည်းသိချင်လို့ပါခင်ဗျ
ကျွန်တော်အဓိကရှိသေသနာထားပြီးပြောတော့လမ်းသားထောင်တဲ့လူငယ်ဝေတွေပေါ့ဗျအများဆိုတော့လူငယ်လူကြီးတွေကတော့ကိုဘွားဘာလဲကိုတိုက်ပြီးမှကိုဘယ်နေရာအခန့်တာကရှိတယ်ကိုဘွားရဲ့မူလပိုင်ခွင့်တွေဘယ်လိုရှိလဲဆိုတာရှိရှိကသမိုင်းနဲ့ချီယူရကျွန်တော်ပြောပြတယ်အဲ့တိုင်းဒီပြည်ထောင်ရဲ့ infallible right of citizen of men ပေါ့ဗျာလူတူဦးကြောင့်ရဲ့ဆွဲချလို့မရတဲ့လူခွင့်ရေးတွေဖယ်ဖျောက်လို့မရတဲ့ဥစ္စာတွေကိုတည်ဖို့လိုတယ်ဟုတ်လားကိုယ်နဲ့ဆိုင်တဲ့ဥစ္စာတွေကိုကိုယ်တိုင်ပါဝင်ဆောင်ရွက်ခွင့်ရှိအောင်နိုင်ငံရေးအသိကိုအများအားထည့်ရမယ်စီးပွားရေးဆိုတာကလည်းပဲဟုတ်လားတမပြတ်တာတော့အလုံးဒုက္ခမဖြစ်တဲ့စီးပွားရေးကိုကြိုးစားမယ်စီးပွားရေးပညာလည်းတတ်ရမယ်ဆိုတဲ့ဥစ္စာကျွန်တော်ပြောပြတာစီးပွားရေးပညာသင်ကြားမှုအကြောင်းကိုကျွန်တော်ရန်ကုန်တက္ကသိုလ်မှာနေခဲ့တော့ကနေအခုနေ့ရှင်ပြီးကြပြောပြရတယ်ဗျာတို့
ဒီနေ့စီဝိုင်းနဲ့ပတ်သက်လို့အင်္ဂါတို့ဘလို့သုံးသက်ပြောဆိုပြလဲခင်ဗျာ
မြန်မာနိုင်ငံက48ခုနှစ်ဒုလိုက်ရပြီနောက်ပိုင်းစီဝိုင်းအခြေအနေ62ခုနှစ်ဒီစီဝိုင်းအခြေအနေပါလေပြီးတော့အခုလက်ရှိကြုံကြည့်ရတဲ့စီဝိုင်းအခြေအနေတွေကိုကျွန်တော်ပြောပြတယ်ဒါတော့ဟိုဖြစ်ရကကိုယ်ရင်ကိုယ်ရတိကျတဲ့အစားကြီးပြောပြရတယ်ဗောဗျာစီဝိုင်းအခြေအနေတော်တော်လေးရုပ်လျော့ပြည့်ရင်းသွားတဲ့ကိစ္စတွေစီဝိုင်းဆိုတာကနိုင်ငံရေးအရာလိုအပ်မဲ့တောင်းဝတ်တရားတွေမှာတော်တော်အရေးကြီးတဲ့တောင်းဝတ်စီးပွားရေးကြောင့်နိုင်ငံရေးအပြောင်းအလဲတွေဘယ်လိုဖြစ်တယ်ဆိုတော့နိုင်ငံရေးကြောင့်စီးပွားရေးတွေလည်းဘယ်လိုပြည့်စည်တယ်ဆိုတဲ့အကြောင်းပေါ့လူပြည်သူဝင်သိတဲ့ကိစ္စတွေအပောင်းပေါ့ဗျာဒီတမန်တခြားဒီ contemporary history ဘာမြမောက်ကာလတမိုင်းလေးတွေကိုထည့်ပြီးပြောလိုက်တယ်ဗျာ
အဲ့တော့ဒီနေ့ဟိုနိုင်ငံရေးကြောင့်ဒီစီးပွားရေးပိတ်ဆို့အရေးယူထားရတယ်ဆိုတဲ့ကိစ္စတွေရောပါသေးလားခင်ဗျာ
အဲ့တို့မေးကြတယ်ကြာဒါမေးတော့နေတဲ့ပါလာတာပေါ့ဗျာစီးပွားရေးဒဏ်ခအရေးယူမှုဆိုတာဘာလဲဘာကြောင့်ဖြစ်ရသလဲစီးပွားရေးစီမှာခန့်ခွဲမှုအရာဘယ်လိုပတ်သက်တယ်လဲအဲ့ဒါမျိုးတွေပြောပြတာပါတို့တန်ခတ်မှုကိစ္စတွေနဲ့ပတ်သက်ပြီးဖွင့်ပေးဖို့ပြောနေကြတယ်ပေါ့ဗျာအဲဖွင့်ပေးဖို့ကိစ္စတွေကိုဘယ်လိုသဘောထားရှိတယ်ပေါ့ကျွန်တော်တို့ကကျွန်တော်တို့ထုတ်ပြန်ခြင်းအရာလေးကျွန်တော်ပြောပြတယ်အဲ့
တော့ဟိုဒီနေ့စီးပွားရေးရောပုံမှန်စီးပွားရေးလို့ပြောလို့ရမလားအင်္ဂလိပ
်ဟိုဈေးကွက်စီးပွားရေးအရာနီးစနစ်စာနေနဲ့စတက်မစင်တော့ကမောက်ကမောက်လို့ပြောရမှာဗျာမဆလာခိကသူနီးသူကလည်းပိတ်ဆို့မှုကတမျိုးသူကသူပိတ်တယ်မဆလာခိကကအခုဒီကြတော့စီးပွားရေးကိုစီမံခန့်ခွဲမှုနဲ့ကွန်မန်ဒါကိုသို့တလို့တုံးခဲ့တာတွေငွေချေးဖောင်းပွားမှုနှုံးတွေအဲ့နော်ဒီဂယ်လော့ပီနိုခေါ်တာပေါ့ဗျာတုံတို့တိုးတက်တဲ့အဲ့စာတွေကကမောကမအလုပ်လို့ကမောကမဖြစ်တယ်လို့ပဲကျွန်တော်ယူဆတယ်။ဟောဆက်ငွေချေးဖောင်းပွားမှုနှုံးနဲ့တွေ့ရလို့ရှိရင်လူတွေရဲ့ဆင်းရဲမှုကတော်တော်လေးမြန်နေကြ။အဲ့တော့ဒီအစားကကမောကမအလုပ်လို့ကမောကမဖြစ်တယ်လို့ကျွန်တော်ယူဆတယ်ဗျ။အ
ရင်တော့ကကျွန်တော်တို့ဒီကြားမှုတွေဆွေးနွေးညှင်းခုံကြတာဒီနိုင်ငံရေးနဲ့စီးပွားရေးမှာတချို့ကကြတော့ဒီနိုင်ငံရေးလွတ်လပ်ခွင့်တွေရှိမှစီးပွားရေးတိုးတက်မယ်ဆိုတဲ့အယူအဆပြောသလိုတချို့ကလည်းနိုင်ငံရေးမလွတ်လပ်လဲစီးပွားရေးတိုးတက်အောင်လုပ်လို့ရတယ်ဆိုတာမျိုးတွေပြောကြတယ်။အဲ့တော့အန်ကုတ်သဘောထားနဲ့အမြင်အရဘယ်လိုရှိလဲခင်ဗျာ
။ဟုတ်တယ်ဟုတ်တယ်သူတို့ဒီနေ့တရားတော်အဲ့ဒါမေးတယ်စီးပွားရေးနဲ့နိုင်ငံရေးဆက်မယ်နိုင်ငံရေးမလွတ်လပ်တော့လဲစီးပွားရေးတော့ဥပမာတရုတ်ပြည်နဲ့ပတ်သက်ပြီးကျွန်တော်ပြောပြရတော့တရုတ်ပြည်ကနိုင်ငံရေးစနစ်တစ်ခုရှိတယ်ဒါနဲ့စီးပွားရေး1996 99 90ရှာပြီးတော့သူကဈေးကွက်စီးပွားရေးပုံစံလေးကိုကြာကြာနာနာလေးနဲ့လုပ်တယ်ဗျ။ဆရာနေနေလုပ်ပြီးတော့ကဘာကလက်ခံတဲ့စီးပွားရေးဥဒေသနဲ့လိုက်ထောညစ်တွေလုပ်တယ်ဗျ။အဲ့ကရာစီးပွားရေးကတွတ်တက်သွားတယ်လေ။အဲ့ဒါကဟိုနိုင်ငံရေးကတ္တမှုတွေအကုန်လွတ်လပ်လို့တော့မဟုတ်ဘူး။ဒါပေမဲ့စီးပွားရေးပုံမှာချုပ်ချယ်ထားတဲ့ဥစ္စာတွေကိုလုံးဝလွတ်လိုက်တယ်ဗျ။အဲ့တော့အဲ့ဒီကစီးပွားရေးတွတ်တက်လာတာပဲလေ။အ
ဲ့တော့ဟိုကျွန်တော်ဗမာပြည်အနေထားနဲ့ကြတော့
ဗမာပြည်အနေထားတော့ဒီစကားဟိုနင်းပေါ့ဗျာအော်လီကတ်ပေါ့ဗျာအာနာကိုင်ဆရာရဲ့လူကြီးရဲ့သဘောအရသူတို့ကောင်းနုရရာရှော့လောက်တာပေါ့ကောင်းနုရရာလုတ်တဲ့ဆက်မှာဒီ public interest ပေါ့နော်တိုင်းပြည်နဲ့လူတွေရဲ့အကျိုးစီးပွားကိုဥစိတ်ထားပြီးတော့သက်ဆိုင်ရာနိနာနေတရများနဲ့အညီလုပ်မယ်ဆိုရင်တော့ဒီစားစီးပွားရေးတိုးတက်မှာပဲလေတဲ့တဲ့ကိစ္စတစ်ပိုင်းပေါ့စီးပွားရေးတိုးတက်မှုအတွက်ကိုနိုင်ငံရေးကတော့အဓိကကျပြီးတော့အခြေခံထားတယ်ဗျစင်ကြီးကဘလွတ်လပ်ဖို့မကောင်းဘူးဆိုရင်ဒီလိုမူဝါဒဒီဘက်ဆွမ်းမိုးနေမှာပဲလေဗမာပြည်မှာစီးပွားရေးကိုမှန်ကန်တိုးတက်အောင်ညှက်တဲ့သောရှင်ပြန်မှုတွေပါတယ်မရှိဘူးကြ။နောက်ပြီးတော့ကျွန်တော်တို့ဒီလက်ဝဲကြီးအုပ်တဲ့ system ပေါ့ဗျာနော်။အဲ့ဒီဥစ္စာလေးတွေရှိတယ်ဗျာ။အဲ့တော့ဒီစီးပွားရေးစီမံခန့်ခွဲမှုသဘောတရားအရဒီပြည်ငြိမ်သောစီးပွားရေးပေါ့လေ။ညှက်တဲ့သောစီးပွားရေးတော့မဖြစ်နိုင်ဘူးကြ။
ဟုတ်ကဲ့ကျေးဇူးပါပဲနော်အခုလိုပြောပြတာ
။ Welcome welcome